အမေရိကန်ပြည်ထောင်စုရဲ့အခြေအနေအကြောင်းဒီလွှတ်တော်ကိုပြောပြမယ်။သမ္မတဂျိုးဘိုင်ဒန်ရဲ့နိုင်ငံတော်အခြေပြမိန့်ခွန်းကိုဒီကနေ့ညမှသမ္မတပြောကြားဖို့ရှိနေပါတယ်။ရွေးကောက်ပွဲပြန်ဝင်ဖို့ရှိနေချိန်မှာသမ္မတအနေနဲ့သူ့အစိုးရလက်ထက်အောင်မြင်မှုတွေကိုလွှတ်တော်နှစ်ရက်ရှိမှမိန့်ခွန်းပြောတဲ့အခါမှာအဓိကထားပြောကြားမယ်လို့မျှော်လင့်ရပါတယ်။တိတိကျကျသဘောထားကွဲနေတဲ့လွှတ်တော်တွင်စီးလုံးမှုရှိစေအောင်ကိအတွက်ဖက်ဒရယ်ဆေးဝါးတွေကိုမူရစ်ဆေးလို့တုံးဆွဲနေကြတဲ့ပြဿနာတိုက်ဖြတ်ရေးစစ်ပြန်စစ်မှုလှန်ဟောင်းတွေကိုကူညီပံ့ပိုးရေးလို့ပြည်တွင်းရေးရာဥပဒေချမ်းတွေကိုပူးပေါင်းအတည်ပြုကြဖို့အတွက်ထပ်မံတိုက်တွန်းမယ်လို့လည်းမျှော်လင့်ရပါတယ်။တိုင်းပြည်ရဲ့အခြေခံအဆောက်အုံ၊ကျန်းမာရေးဆောင်ရှောက်မှု၊ဆေးဝါးစရိတ်၊ကျောင်းသားတွေပညာသင်စရိတ်၊ချီးငွေကိစ္စ၊သတိသားဖြတ်ကြားခွင့်နဲ့လက်နက်ကင်ဆောင်ခွင့်ထိမ့်ချုပ်ရေးစတဲ့အကြောင်းအရာတွေကိုလည်းသမ္မတဘိုင်ဒန်ရဲ့နိုင်ငံတော်အခြေပြမိန့်ခွန်းမှာပြောကြားမယ်လို့ခန့်မှန်းရပါတယ်။သမ္မတတက်တန်ဒုတိယအကြိမ်ဝင်ပြိုင်မဲ့သမ္မတဘိုင်ဒန်အနေနဲ့ဒုတိယတက်တန်ကျရင်ဘာတွေထပ်ပြီးတော့အောင်မြင်အောင်စူးစမ်းသွားမယ်ဆိုတာကိုအသားပေးပြောလိမ့်မယ်လို့နိုင်ငံရေးအကဲခတ်တွေကပြောပါတယ်။သမ္မတပြောတဲ့မိန့်ခွန်းအပေါ်ပြန်လည်တုံ့ပြန်တဲ့မိန့်ခွန်းကိုတော့အယ်လဘားမားပြည်နယ်အထွတ်လွှတ်တော် Republican အမတ် KD Britt ကပြောကြားမှာဖြစ်ပါတယ်။